မြန်မာနိုင်ငံမှာကျောင်းသားသမဂ္ဂအကြမ်းဖက်ဖြိုခွင်းခံခဲ့ရတာဒီကနေ့56နှစ်မြောက်ပြည့်မြောက်ခဲ့တဲ့အချိန်အခုဒီမိုကရေစီနှီးကြရွေးချယ်ထားတဲ့ရတအစိုးရကနိုင်ငံကိုအုပ်ချုပ်နေပြီလို့ဆိုပေမဲ့ကျောင်းသားတွေရဲ့အခွင့်အရေးတွေကဆရာနာရှင်တွေလက်ထက်ထပ်ပို့ပြီးတော့မှတိုးတက်လာတာမတွေ့ရဘူးလို့ကျောင်းသားအခွင့်အရေးလှုပ်ရှားသူတွေကပြောပါတယ်။ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းဟောပြောခွင့်တွေပါဝင်ကျောင်းသားအခွင့်အရေးတွေအတွက်လည်းဒီကနေ့ကြားရောက်တဲ့56နှစ်မြောက် 7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်အသေးစိတ်ကိုဆက်ပြီးတင်ပြပေးပါမယ်ရှင်။လွန်ခဲ့တဲ့56နှစ်1962ခုနှစ်ဆရာနာသိအာနာရှင်လက်ထက်ကျောင်းသားတွေကိုပြစ်ခတ်တပ်ဖြတ်ပြီးတော့ကျောင်းသားသမဂ္ဂအစအဦးကိုဘုံခွဲဖြတ်စည်းခဲ့တဲ့နှစ်ပတ်လည်နေ့မှာကြာဆုံးသွားတဲ့ကျောင်းသားအာဇာနည်တွေရဲ့အမည်စရင်းနဲ့ကြာဆုံးအရေးအတွက်အတီကြာကိုအများပြည်သူသိအောင်ထုတ်ပြန်ပေးဖို့နဲ့ဘုံခွဲဖြတ်စည်းခံခဲ့ရတဲ့ကျောင်းသားသမဂ္ဂအစအဦးကိုသမဂ္ဂရင်းမြစ်နည်းဖြစ်သတ်မှတ်ပေးဖို့နောက်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာဖွဲ့စည်းစည်းရုံးဟောပြောခွင့်နေပေးဖို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်က7 July နှစ်ပတ်လည်နေ့မှာတောင်းဆိုလိုက်ပါတယ်။ကျောင်းသားသမိုင်းမှာအထင်ကရသမိုင်းတွင်ခဲ့တဲ့7 July ကျောင်းသားသမဂ္ဂသမိုင်းကိုနောက်မျိုးဆက်တစ်တွေနဲ့အများပြည်သူတွေသိရှိနိုင်အောင်လှုပ်ဆောင်ပေးဖို့အခုလိုတောင်းဆိုရတာဖြစ်တယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘာကတာဘဟုလုပ်ငန်းကော်မတီရဲ့အထွေထွေအတွေ့အမှုကိုကောင်းထက်ကျော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဒီနေ့မှာကျွန်တော်တို့7 July နဲ့ပတ်သက်ပြီး7 July ရေတော်ပုံများမှာစဆုံးသွားတဲ့ကျောင်းသားအာဇာနည်ရဲ့အမိရှင်းနေစဆုံးတဲ့အရေးအတွက်ဒီလူကြီးရှင်ကကျွန်တော်တို့ထုတ်ပြန်ပြီးတော့ကျောင်းသားအာဇာနည်ဒီအဖြစ်ကိုအသိမှတ်ပြုဖို့ဖြစ်ပါတယ်။ဒါကတော့နံပါတ်1အချက်ပါ။နံပါတ်2အချက်ကတော့ဒီသမဂ္ဂယင်းပြင်းကိုပြန်လာခြင်းသူကအချောက်လုံးမှာဒါသမဂ္ဂယင်းပြင်းကိုကြီးကြီးဖြစ်အောင်လုပ်ထားရတော့ဗျာ။အဲတော့ကျွန်တော်တို့ကတော့ဒီသမဂ္ဂယင်းပြင်းကိုယင်းမင်းဒီအဖြစ်ကိုသတ်မှတ်ပြုဖို့ပါပဲဖြစ်ပါတယ်။နံပါတ်3အချက်ကတော့ကျောင်းသားသမဂ္ဂတွေဒီတက္ကသိုလ်ကျောင်းသားသမဂ္ဂတွေလွတ်လပ်စွာစီရင်ဟောပြောဖွဲ့စည်းပွင့်တွေကိုဆောင်ရွက်ပေးဖို့ဆိုတဲ့အချက်3ချက်ကိုကျွန်တော်တို့ထုတ်ပြန်ထားတာပဲဖြစ်ပါတယ်။ယင်းပြင်းမရဒါဆရာနာရှင်တွေရဲ့သမိုင်းနဲ့ဆက်နေရာကြီးဖြစ်တယ်ဗျ။အဲ့တော့ဒီနေရာမှာကျွန်တော်တို့ဘလို့ဆောက်ဦးမျိုးပြန်ဆောက်တာမျိုးကျွန်တော်တို့လက်တင်မခံဘူး။ဒါဆက်နာရှင်တွေကနေပြီးတော့ဒိုင်နမိုက်နဲ့ဖြိုခွဲလေဆိုပြီးတော့သမိုင်းကိုကျွန်တော်တို့ကကဘာတီတွေကျွန်တော်တို့ခါရှိရမှာပဲဖြစ်ပါတယ်။
7 July 56နှစ်မြောက်ပြည့်တဲ့ဒီကနေ့မှာတော့ရေကုန်တက္ကသိုလ်ဝင်တွေကဘုံခွဲဖြန့်စည်းခံခဲ့ရတဲ့ကျောင်းသားသမဂ္ဂအဆောက်အအုံရဲ့ရှေ့မြေကွက်လက်မှာအိုးဝီကျောင်းသားလူငယ်တွေနဲ့ကျောင်းသားခေါင်းဆောင်တို့တွားရောက်အလေးခါတော့ပြုခဲ့ကြပါတယ်ကျောင်းသားသမဂ္ဂခေါင်းဆောင်တူဦးဖြစ်တဲ့ကိုမင်းသွေးတစ်ကနောက်မျိုးဆက်တဲ့လူငယ်တွေကျောင်းသားသမိုင်းကိုတည်ဖို့အရေးကြီးတယ်လို့အခုလိုပြောပါတယ
်နိုင်ငံသမိုင်းမှာဒါမျိုးဆက်တွေရှိခဲ့တဲ့ဆိုတဲ့ဥစ္စာကိုနောက်မျိုးဆက်ကျောင်းသားကျောင်းသားတွေသိရခြင်းနဲ့ရရှိသူတို့တင်ရတဲ့သမိုင်းစာရာရဲ့မှာသမိုင်းနိုင်ငံသားမှာဒီတိုင်းကြတော့ကျောင်းသားကြီးကိုပြီးတင်တဲ့လောက်ပဲပြီးပြီးတော့တကယ်သမိုင်းမှန်ကြီးကိုသင်ကျန်လာတယ်မပါလာပါဘူးဒီဓာတ်ဆောင်မှာအဲ့တော့သူတို့အနေနဲ့တော့နောက်ခက်မှာနိုင်ငံရဲ့သက်ဆိုင်တဲ့တာဝန်တစ်ခုခုယူရတဲ့အခါမှာဒီနိုင်ငံရဲ့သမိုင်းချစ်တင်မှန်ကိုသိရဆိုရင်ဒီနိုင်ငံရဲ့ချစ်တင်နဲ့ချိန်ထိုးပြီးတော့အမှန်ကန်ဆုံးသူတို့သုံးသက်ဆုံးချက်နိုင်မှာဖြစ်တယ်ဒါကြောင့်မို့လို့ကျွန်တော်ဒီနေ့မှာဒီ user တောင်းသားတွေကို7 ညပါတယ်ဒီသမဂ္ဂယင်းတွေကိုခေါ်လာခဲ့ရတာဖြစ်ပါတယ်
အာဏာရှင်စစ်ဆိုးရအဆက်ဆက်ကျောင်းသားလူငယ်တွေဒီမိုကရေစီအင်အားစုတွေနဲ့အခွင့်အရေးလှုပ်ရှားသူတွေကိုနှီးမျိုးစုံနဲ့ဖမ်းဆီးနှိပ်စက်တပ်ဖြတ်ခံခဲ့ရတာကိုကြုံခဲ့ရတယ်လို့အခုရတအစိုးရလက်ထက်မှာလည်းလွတ်လပ်စွာစီယုံခေါ်ပြောခွင့်စီတန်းလဲလက်ကြီးဆိုင်ရာအခြေခံလူခွေရေးတွေကိုတားဆီးကပ်တပ်ပိတ်ပင်နေတော့ပဲလို့ကျောင်းသားသမဂ္ဂအဖွဲ့ဝင်တွေကပြောဆိုလိုက်ပါတယ်အခုချိန်အထိတက္ကသိုလ်ကျောင်းတွေပါကျောင်းသားသမဂ္ဂတွေဟာစိတ်ခေါ်မှုတွေနဲ့ကြုံနေရတော့ပဲလို့ကိုမင်းသွေးတစ်ကအခုလိုပြောပါတယ
်ရှိရတအစိုးရလက်ထက်မှာလေကျောင်းသမဂ္ဂရဲ့အခြေအနေကမကောင်းနေပါဘူး။ဒါကြောင့်လည်းဆိုတော့ဒီမှာကျောင်းသမဂ္ဂတရားဝင်ရည်တည်ခွင့်ရတယ်ဆိုတော့ဒီတက္ကသိုလ်ချတာကလည်းဘုံဦးစီးချုပ်ခံမှုတွေရှိနေတာဖြစ်တယ်။ကိုယ်မူလည်းကိုရည်တည်နေတဲ့ကျောင်းသမဂ္ဂတွေကတော့ဒါနောက်ောက်ချခံမယ်ခွင့်ရင်းမရဘူး။အရာရာတားဆီးပိတ်ပင်ခံမယ်ဆိုတဲ့အခြေအနေမှာရှိနေပါသေးတယ
်။ဒီမိုကရေစီတည်ကြပြည်သားရေးပြုပြင်ပြောင်းလဲဖို့လှုပ်ရှားတောင်းဆိုခဲ့ကြပြီးတော့အရသာအစိုးရလက်ထက်ပြောင်းလဲမှုတွေဖြစ်လာမယ်လို့ပြောလိုက်ခဲ့ပေမဲ့တောက်ပြန်ဆွဲတည်တဲ့အခြေအားဖြစ်တယ်လို့လည်းဘာကတာများအဖွဲ့ချုပ်အထွေထွေအတွေ့အဘူးကိုကောက်ထက်ကျော်ကပြောပါတယ်
ဒီအရသာအစိုးရလက်ထက်ရောက်တဲ့အခါမှာကျွန်တော်တို့အများကြီးညွှန်လင်းထားတယ်ဒါကျွန်တော်တို့ရွေးတဲ့ဒါတကယ်လို့မှအရသာစစ်စစ်အစိုးရလက်ထက်ရောက်ပြီဒါပေမဲ့ဒီမိုကရေစီအများကြီးပြင်ကြောင်းလဲမှုမှာကျွန်တော်တို့ထင်တယ်လို့ဖီးမရောက်တဲ့ပြင်ပို့ပြီးတော့နောက်ကျောင်းကိုပြန်သွားလားနောက်ကိုထုတ်သွားလားဆိုရယ်တက်လို့ပြောအတွင်းမှာနိုင်ငံရေးဟောပြောပွဲတွေမလုပ်တော့ဘူးဆိုရယ်ဒီဆက်နာခြင်းတွေလောက်ခဲ့တဲ့ပြင်ညာချက်သဘောမျိုးဆောင်တဲ့ထုတ်ပြန်ချက်မျိုးထုတ်လာပါတယ်အဲပြီးခဲ့တဲ့ကျွန်တော်ခေါင်းဆောင်60နှစ်ဆက်နာတဲ့ဂိုနေဝင်းစိုးရတယ်ကျောင်းဆောင်စီကန်အဖက်နှစ်ချက်ထုတ်ပ ရမှာတော့ဆက်ရန်ဒီလိုင်းလိုရေးတော်ပုံပေါ်ခဲ့ပါတယ်အခုဒီထုတ်ပြန်ချက်တွေသူတို့ထုတ်တဲ့တော့ကျွန်တော်တို့ကဒီကျောင်းသားမှာနိုင်ငံရေးဖော်ပြမှုတွေမလုပ်အောင်ဆိုရင်အာဏာရှင်ဆန်နဲ့ထုတ်ပြန်မှုတွေကျောင်းသားလုံထောင်မှုပေါ်လာနိုင်တာဖြစ်တဲ့ကြဒီထုတ်ပြန်မှုတွေကိုပြန်ပြီးပယ်ဖျက်ဖို့လည်းကျွန်တော်တို့ပြောနေရတာဖြစ်ပါတယ
်1962ခုနှစ်7ဇူလိုင်မှာကြာဆုံးခဲ့တဲ့ကျောင်းသားတွေကိုအောက်ဘေးခိုးပြုတဲ့အနေနဲ့ဒီကနေ့ဇူလိုင်လ9ရက်နေ့ဗဒပိုင်းမှာတော့ရန်ကုန်တက္ကသိုလ်စိုက်ပျိုးရေးမှတ်တိုင်ကနေတက္ကသိုလ်ကျောင်းသားတပ်ကအဆောက်အဦဟောင်းရည်ပြည့်အထိလာရောက်ကာရဝပြုတက်ရောက်ခဲ့ကြပါတယ်ရှင်